ဟုတ်ကဲ့ပမောကဒေါက်တာခင်ဗျာပြောခင်ဗျာကျွန်တော်တို့ကျန်းမာဖို့အာဟာရရှိစာရရှိပြဿနာတွေနောက်စားသောက်ဖို့အားနည်းချက်တချို့ရှိလို့ဘလို့စားသုံးတင်တာနဲ့ဒီအာဟာရပြည့်စာရရှိရေးအတွက်ဘလို့စီမံစိုက်ပျိုးသင့်မုံတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆင်မရည်နောက်ထပ်ဘလို့ဟင်းသီးဟင်းရွက်တွေကိုလည်းဒီအလေးထားစားတင်တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ကျန်းမာဖို့ strong ပေါ့နော်တန်ဆွမ်းနေဖို့အဲ့အတွက်ကျမတို့ကတနေ့တနေ့ကိုယ့်ရဲ့ဝင်ဝင်နဲ့မျှတာတဲ့အစာအတောက်ကလေးတွေကိုကိုယ်တိုင်းပြည်ရဲ့ကိုယ်ရင်ကျင်းမှုနဲ့လည်းသွေးဖီမသွားအောင်အတောက်ကလေးတွေကြိုက်တာလားအချိုချင်းငါးစားလေးတွေကြိုက်တာလားငပိရင်နဲ့တို့စားတာကြိုက်တာလားသမင်းပေါင်းလေးကြိုက်တာလားသမင်းလေးကိုကြော်စားတာကြိုက်တာလားဆံပြုတ်လေးကိုကြိုက်တာလားဘာပဲကြိုက်ကြိုက်ကိုယ့်ရဲ့ကြိုက်စားလေးတွေဖြစ်ရမယ်ဒါပေမဲ့အဟာရဆိုတဲ့ခုနတန်ဖိုးတွေဆုံးရှုံးမသွားအောင်စီကံလေးနဲ့ဖုစေပြီးလို့ပြောတဲ့ဒီအနေရဖြစ်စေမဲ့တကူရေတန်ရှင်းကျမ်းမာခြင်းဒီအစားအသောက်ပြင်ဆင်ချက်ပြုတ်တဲ့နေရာမှာလိုက်နာရမယ့်ဟာတွေကိုလည်းခေါင်းထဲမှာအမြဲထည့်ပြီးတော့ဒါစီကံလေးနဲ့လှုပ်သွားမယ်ဆိုရင်လှုပ်ကြည့်လိုက်ပါ3လလူတဦးတယောက်ကဒါက24နာရီ process မဟုတ်တဲ့အတွက်24နာရီအတွင်းတော့မရဘူးအနည်းဆုံးတော့3လကီလိုစိုက်ကြည့်လိုက်အခုကျွန်မအကြံပေးတဲ့အတိုင်းဒီလိုလေးပဲစားကြည့်မယ်ကိုကရွာမှာပဲနေနေဟိုးမြို့ချမ်းသာတဲ့တထေးရပ်ွက်ကြီးမှာပဲနေနေဗမာပဲနေနေကိုယ့်ရဲ့စီကံလေးကကိုယ့်ရဲ့ဝင်ဝင်နဲ့လက်တကမ်းမှာရှိတာလေးကိုစနစ်တကျစားတတ်တယ်ဆိုလို့ရှိရင်အဲ့ဒီအလေးအကျင့်လေးကလေအင်မတန်ကောင်းတဲ့အလေးအကျင့်ပဲအင်မတန်ကောင်းတဲ့စီမင်းစီကံလေးဖြစ်တဲ့အတွက်အေယာမှကြီးကျယ်တဲ့တိုင်းပြည်အုပ်ချုပ်မှုလို့တိုင်းပြည်ဖွံ့ဖြိုးမှုလို့တိုင်းပြည်တိုးတက်မှုလို့ဒါမျိုးတွေကိုလုပ်မယ်ဆိုလို့ရှိရင်အဲ့ဒါတွေကအင်မတန်မှအရေးကြီးဒါမရှိဘဲနဲ့လုပ်လို့ရှိရင်တော့ဘယ်ဟာပဲလုပ်လို့မကြမ်းမှရင်အဆင်မပြေဘူး decision ချတဲ့လူကလည်းမမှန်နိုင်ဘူးအုံနောက်ကမှခေါင်းကိုင်နေတယ်ဆိုလို့ရှိရင်ဘလို့မှတွေးတော့ခံနိုင်မှာမဟုတ်တော့ဘူးလေတွေးတော့နေတယ်တွေးတက်နေတယ်ဆိုအဆင်မပြေဘူးလေအဲ့တော့ဘာပဲပြောပြောဒီခန္ဓာကိုယ်ကြီးက fit ဖြစ်နေမှာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို fit ဖြစ်ဖို့ကြက်မှာဖို့အတွက်ပေါ့နော်ဘလို့ဟင်းသီးဟင်းရွက်တွေကိုအဓိကစားဖို့အကြံပြုချက်လဲဆရာမ
ဖြစ်ဖြစ်နေဖို့ဆိုတာလေစီးဟုတ်ထောပတ်စားစရာလည်းမလိုဘူးကျွန်တော်ကအေးအနေပြီးတော့ Z အထိပေါ့နော်မြန်မာပြည်ရဲ့အစားအသောက်တွေကျွန်မပြောပြမယ်ဆိုလို့ရှိရင်ဒါကျွန်မတို့အင်္ဂလိပ်လိုရေးထားလို့ပေါ့နော်အဲ့တော့ဘူးဝင်ရထွက်တဲ့ဘူးညွန့်စားမလားဘူးသီးစားမလားဘူးဝင်စားမလားပြီးရင်ချမောင်မရထွက်တဲ့ချမောင်ရွက်စားမလားချမောင်သီးစားမလားပြီးလို့ရှိရင်ဒန်းနလုံးဒန်းနလုံးရွက်ဒန်းနလုံးသီးပြီးလို့ရှိရင်ကော်ဘီတုတ်ဘန်ကော်ဘီဟာပြီးရင်ဟင်းနုနွယ်ဟာပြီးလို့ရှိရင်ကညွတ်ရွက်ဟာပြီးရင်ကစွန်းရွက်ပြီးလို့ရှိရင်ကမွန်းကျင်ရွက်ကမွန်းကျင်သီးဟာနောက်ပြီးလို့ရှိရင်မကြီးရွက်မကြီးသီးမဲစလီရွက်နန်းနန်းပင်ပြီးရင်ပေါက်ပန်းပြူရွက်နောက်ပြီးရင်ရှောက်ရွက်ပြီးရင်နန်းနန်းမရှက်နန်းနန်းလို့ခေါ်သေးတဲ့နန်းနန်းရွက်ပြအကြီးကြီးတွေဆိုဒါမျိုးတွေအကုန်လုံးဟာပြီးလို့ရှိရင်စုပုတ်ရွက်ဟာပြီးလို့ရှိရင်ကျမတို့ကမြစ်ဆိုလဲတော်တော်စားတဲ့အတိုင်းကြီးလေ
ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီစားတဲ့ဟင်းသီးဟင်းရွက်တွေရှိသေးလားဆရာမ
လဲတဲ့မှာအဘစံမှာလည်းပေးစရာမလိုဘူးကျမငငယ်လေးတော့ဟိုကြောင်းဆင်းလို့ရှိရင်ကြောင်းနဲ့အိမ်နဲ့အပြန်မှာလက်ခွင်းနဲ့ကိုဆင်းဆင်းပြီးနှုတ်တဲ့ကောက်ရိုးနွယ်ဆိုတာရှိသေးတယ်။စပားပြီနေရဲ့ရိုးပြတ်ဒီမှာနှုတ်နဲ့ကောက်ရိုးနွယ်ဆိုတာအင်မတန်မှအဟာရပြည့်တဲ့ကောက်ရိုးနွယ်နှုတ်လိုက်ရင်တနာရီလောက်နှုတ်လို့ရှိရင်လက်နဲ့တပွေရွဲရတယ်။ဆိုအဲ့ကောက်ရိုးနွယ်လေးတွေပြုတ်မလားအတုတုမလားတုတ်စားမလားပေါ့နော်။ကဲပြီးရင်ကင်းမုံရွက်ဒါကင်းမုံသီးလေးတွေသီးတယ်ကင်းမုံရွက်လက်ဘဒူရွက်ပြီးလို့ရှိရင်ငရမ်းဘဒူရွက်ရှိသေးတယ်။ပြီးရင်ရင်တိုက်ပင်ကရင်တိုက်ရွက်ရဲရိုရွက်ရဲရိုသီးအာနာပြီးလို့ရှိရင်လူတွေကြိုက်ကြတဲ့ဒင်းင်းသီးလိုဟာမျိုးတို့ပြီးရင်ကြတော့ဘူးသီးတို့ခဝဲသီးတို့လိုမျိုးချဟင်းငါသီးတို့ခေါ်တခါသီးကြောင်ရှာသီးအဲပြီးရင်ခရမ်းသီးနော်ခရမ်းကျင်သီးအာပြီးလို့ရှိရင်ခရမ်းသီးမှာမှခရမ်းကစောသီးလို့ခေါ်တယ်ခရမ်းသီးတက်တက်လေးတွေရှိတယ် blueberries လောက်ရှိတယ်ခရမ်းသီးတက်တက်လေးတွေချွတ်နဲ့အင်မတန်မှအာဟာရပြည့်တယ်ဒါမျိုးကအိန္ဒိယနိုင်ငံဖိလစ်ပိုင်တို့ထိုင်းနိုင်ငံတို့ဗီယက်နမ်တို့အဲ့ဒီတမားလည်းအကုန်ရှိတယ်ခရမ်းကျွတ်သီးလေးတွေဆိုဒါလေးတို့လည်းမြန်မာလူမျိုးတွေပြုတ်ပြီးအတုတုနဲ့အစိမ့်လေးစားလို့ရတယ်ခတ်သက်ခတ်သက်နဲ့အင်မတန်မှအာဟာရတွေပြည့်တယ်ပြီးလို့ရှိရင်ကြောင်ရှာသီးနော်ကြောင်ရှာပွင့်တုပ်စားမယ်အသီးစားမယ်ကြောင်ရှာရွက်ကိုတုပ်စားမယ်တပင်းလုံးစားလို့ရတယ်အဲပြီးလို့ရှိရင်ခင်းဟင်းနဲ့ချက်တဲ့ဗဒတ်စာလို့ပေါ့နော်ဒါဗဒတ်စာဆိုလို့ရှိရင်လည်းညှစ်လေးနဲ့ချမောင်ရွက်လေးနဲ့ဗဒတ်စာလေးနဲ့ချင်းချင်းချက်ကြတယ်အဲဖယုံညွန့်နေဖယုံပွင့်နေနဲ့ချင်းချင်းချက်တယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဒီလူကြိုက်များပြီးတော့လွယ်လွယ်ရနိုင်တဲ့ဒီအာဟာရရှိတဲ့ဟင်းသီးဟင်းရွက်မျိုးကိုဆိုရင်ရောဘယ်လိုအကြံပြုချက်လဲဆရာမ
လူတွေသိစားကြတဲ့ဘဲပင်ပေါက်ပေါ့ဒါဘဲပင်ပေါက်ကိုဘဲဒီဇိုင်းရနေဖောက်တယ်မှတ်ပေးရနေဖောက်တယ်အခုအဲ့ဒီတဲ့အာဟာရပြည့်ဝတဲ့ပို့ပြီးအာဟာရများတဲ့အနီအောင်ရှိတယ်မန်ဒင်းပေါ့ဘဲဒီဇိုင်းကိုမှအနီအောင်လာတာသူကအနီအောင်ဖြစ်တဲ့အတွက်အန်ဒိုဆန်သူ့ရဲ့အာဟာရဓာတ်တွေပိုများတယ်ဆန်အနီအောင်လို့ပေါ့ဆိုအဲ့လိုမျိုးအခုဘဲဒီဇိုင်းကိုမှအနီအောင်ရှိတဲ့ဟာညီမဒီမှာတော်တော်များစိုက်နေပြီဒါတွေအာဟာရပိုတယ်လူတွေဘိန်းချက်စားမယ်ဆိုရင်အဲပြီးလို့ရှိရင်နောက်တစ်ခါအဲသခွားသီးဆိုလဲဒါ န္ဒလာရာသီရှိနေတဲ့သခွားသီးပေါ့နော်အဲပိနေသီးတွေဆိုခုနအစိမ့်လေးတွေဆိုဟင်းချက်စားလို့ရတယ်ဖျဲသီးတတိလေးတွေအစိမ့်ဆိုလည်းဟင်းဖြစ်ချက်စားလို့ရတယ်ဒါတရက်သီးမှာမှတရက်ကင်းစွာရှိတဲ့အငယ်တတိလေးတွေအာတရက်သီးအစိမ့်ဘဝမှာချက်စားမယ်အမဲဘဝမှာလည်းဟင်းနဲ့ထက်ချက်စားမယ်အာနောက်တစ်ခုကဒီ gooseberry လို့ခေါ်တဲ့ဇီးပြူသီးဆိုတာမြန်မာပြည်နေရာတော်တော်များများမှာကျွန်မတွေ့ဟောကျွန်မကိုနိုင်တယ်အရန်ကြိုက်ငငယ်တုန်းကတော့အဟာရတန်ဖိုးမသိဘူးအခုတော့ဓာတ်ခွဲကြည့်တော့အင်မတန်မှအဟာရတွေကျော်ဝတယ်ဒီဇီးပြူသီးဗိုက်တာမင် C တွေအမြင့်တက်ဆိုတဲ့ fiber တွေကယ်ဆီယံတွေဗိုက်တာမင် K တွေအိုးအင်မတန်မှအဟာရတွေကျော်ဝတယ်ဇီးပြူသီးလိုဟာမျိုးလေးတွေကိုငရုတ်စုံနဲ့ထောင်းပြီးတော့အဲအတံမြာကြီးလေးညှစ်ညီပဲဆန်လေးနဲ့ကြက်တုံစင်းလေးနဲ့မြုပ်ပြီးစင်းလေးနဲ့ဆိုအိုးအင်မတန်မှအရသာရှိတဲ့ဟင်းတစ်ခွက်ပေါ့နော်ဒါဇီးပြူသီးထောင်းလိုဟာမျိုး
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအဟာရရှိတဲ့ဟင်းသီးဟင်းရွက်တွေကိုစားသုံးတဲ့နေရာမှာသတိပြုစရာမျိုးရှောင်ကျဉ်တဲ့နာမျိုးရောအကျံပြုဖို့ရှိသလားဆင်မ
ညီမလူမျိုးကအဲ့ဇီးပြူသီးကိုပြုတ်ပစ်တာမျိုးလို့အရေးသွန်ပစ်တာမျိုးလို့အဲ့ဒါကကြတော့မှားတယ်လေအဲ့လိုဒီလိုဗီတာမင်နဲ့မှမဗီတာမင် B လို့ဗီတာမင် C လို့ဆိုတာဝါတာဆောလို့ပေါ့ရေမှာပျော်တဲ့ဗီတာမင်တွေဖြစ်တဲ့အတွက်အရေးနဲ့ပြုတ်ပြီးသွန်ပလိုက်ရင်တော်တော်များများကမရှိတော့ဘူးသွန်လည်းထက်ပါသွားတာဒါကြောင့်အသီးနှံတွေကိုဟိုချုပ်ခုတ်ထစ်ပြီးလို့ရှိရင်စိတ်နှွားပြီးရင်ဘယ်တော့မှရေမဆေးပါနဲ့ဆိုတာခုနပြောတဲ့ဗီတာမင်တွေနဲ့တထုတ်တတ်တွေကသွန်ပစ်တဲ့ရေတွေပါသွားမှာဆိုလို့ဟဲ့ထုံနည်းတူဆိုတာပဲဟင်းမဲ့ပြုတ်တယ်လေပြုတ်ပြီလို့ရှိရင်ဒါရေတွေကသွန်ပစ်တော့အဟာရတော်တော်များများကသွန်ပစ်တဲ့ထဲပါသွားတယ်ဒါကြောင့်ဟင်းမဲ့ပြုတ်ကို steam လေးလုပ်ရင်လုပ်မယ
်ပေါင်တာပေါ့နော်ဆင်မ
အဲဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
တမီးအိုးရဲ့အပေါ်မှာတက်နှက်ရင်နှက်မယ်ရွာမှာကျမစမ်းကြည့်တယ်တမီးအိုးနှက်တဲ့အပေါ်မှာကျမထင်းမီးလေးနဲ့ချက်ကြည့်တယ်ချက်ပြီးတော့တမီးအိုးနှက်တဲ့အပေါ်မှာဟင်းမဲ့ကလေးတက်နှက်ကြည့်အာ very goodအဲ့တော့ rice cooker မရှိတဲ့ခြေရွာမှာလည်းခြေရွက်ကို steam လုပ်စရာမရှိတော့အဲ့လိုလုပ်လိုက်တယ်အဲ့တော့ရင်းနှီးပပွဲစုထဲမှာ dip လုပ်တာတော့ကောင်းတော့ပေါ့နော်ရင်းနှီးပပွဲစုထဲမှာစလားထည့်ပြီး dip တော့ပြန်နှုတ်လိုက်တယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ